တော်ရရှိများရှင်ဆီယနာတိန်းနာတနှစ်ကျော်လာချိန်အာဆီယံအစည်းအဝေးတွေအတွက်စစ်ကောင်စီကိုမဖိတ်တော်သလိုမကြခင်ကကျင်းပခဲ့တဲ့အမေရိကန်အာဆီယံအထုထိပ်သီးအစည်းအဝေးမှာလည်းမြန်မာနိုင်ငံကိုစားပြုဖြစ်တက်ရောက်ခွင့်မရခဲ့ပါဘူး။ဂျာကာလမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့တယ်လို့အာဆီယံအဖွဲ့ဝင်မလေးရှားရဲ့နိုင်ငံခြားရေးဝန်ကြီးလည်းဝါရှင်တန်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ရှိစစ်ကောင်စီရဲ့တန်တမာရေးရာအနေအထားနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ဘလို့ရှိပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုဒေါက်ခင်မြို့သက်တင်ပြပေးပါမယ်ရှင်
။မကြာသေးခင်ကဝါရှင်တန် DC မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကထလုပ်ကျင်းပတဲ့အမေရိကန်အာဆီယံအထူးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ခေါ်တာဟာစစ်ကောင်စီအတွက်တန်တမန်ဆက်ဆံရေးမှာဖယ်ခြင်းခံလိုက်ရတာလို့နိုင်ငံရေးသုံးသပ်သူတွေကဝေဖန်ကြပါတယ်။တစ်ချိန်တည်းမှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကဝါရှင်တန် DC မှာလက်ခံတွေ့ဆုံလိုက်တာဟာမြန်မာပြည်မှာအုပ်ချုပ်ရေးအာဏာကိုရယူထားတဲ့စစ်ကောင်စီအတွက်တော့တန်တမာကြီးအရာထိုးနှက်ချက်တစ်ခုဖြစ်တယ်လို့နိုင်ငံရေးသင်တန်းတွေကိုပို့ချပေးနေတဲ့ဒေါက်တာမြင့်သိန်းကပြောပါတယ
်။တပိဆိုင်နိုင်ငံရေးစဉ်းစားချက်အရာအနာဂတ်ကာလမြန်မာပြည်သူလူထုနဲ့ဆက်ဆံရဆိုလို့ရှိရင်တော့အလားအလာရှိအောင်မြင်နိုင်ရည်ရှိတဲ့အလေးထားလို့သူတို့သုံးသပ်ပုံရတယ်ပေါ့နော်။ဒါကြောင့်မို့လို့လည်း NUG ဝင်ကြီးတယောက်ကိုဟိုလေဟိုလေချီးချခွင့်ပေးဒီလောက်တာဆိုတော့ဒါတန်တမာရေးဆက်ဆံရေးရာသူကသူ့ရဲ့မဟာမိတ်မိတ်ဆက်နဲ့ဒီသူ့ရဲ့ဒီ strategic partner တွေပေါ့အဲ့ဒါတွေကိုရှင်းရှင်းလင်းလင်းပြလိုက်တဲ့သဘောပါပဲဆိုတော့ဒါကအစပဲရှိပါသေးတယ်တန်တမာရေးရဲ့တာဆုံးငန်းရဲ့အစပဲရှိပါသေးတ
ယ် NUG နိုင်ငံခြားရေးဝန်ကြီးကို American တာဝန်ရှိသူတွေကလက်ခံတွေ့ဆုံတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပြီး American ရဲ့ရည်တည်ချက်ပေါ်မှာမေးခွန်းထုတ်ခဲ့တာဖြစ်ပါတယ် American နဲ့ ASEAN ခေါင်းဆောင်တွေကတော့သူတို့ရဲ့နှစ်ရတာတွေ့ဆုံမှုအပြီးမှာပူးတွဲညင်ညာချက်တစုံထုတ်ပြန်ခဲ့ပြီးမြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ထိမ့်သိမ်းထားတဲ့နိုင်ငံရေးဓမ္မတွေပြန်လွှတ်ပေးဖို့အာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောတူညီမှုတွေကိုအပြည့်အဝအကောင့်ထဲပေါ်ပေးဖို့အတွက်စစ်ကောင်စီကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။အာဆီယံဖွဲ့ဝင်မလေးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့ပိုးပြီးဆိုးဝါးလာတဲ့အခြေအနေတွေကိုထောက်ပြပြီး NUG နဲ့ဆက်ဆံရေးထူထောင်ဖို့အတွက်တိုက်တွန်းခဲ့တာပါ။ ARD Times သတင်းဌာနရဲ့ Editor ချုပ် Slime တန်စင်ကလည်းအာဆီယံကဘုံသဘောတူညီချက်ရထားတာတွေကိုတနှစ်ကျော်ကြာလာတဲ့အထိအကောင့်ထဲမဖော်နိုင်တာဟာစစ်ကောင်စီဘက်ကကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ
်။အာဆီယံလိုဒေသကြီးနိုင်ငံရဲ့အစည်းအဝေးတက်ခွင့်အောင်ဆုံးရှုံးတယ်။အနောက်ပြည်ကျင်းတဲ့အာဆီယံတတိယဒီတက်ခွင့်ဆုံးရှုံးတဲ့နောက်အမေရိကန်အာဆီယံတတိယဒီတက်ခွင့်ဆုံးရှုံးတယ်။နောက်ချက်စစ်ကောင်စီဘက်ကအနာဒိန်းစစ်ကောင်းဆောင်ဖြစ်တဲ့ကိုယ်တော်ကြီးကြီးမဲအောင်ခံကိုတိုင်ဒီအစည်းအဝေးတွေကိုတက်ခွင့်မရအောင်ကြံကြည့်လိုက်ရင်ဒီစစ်ကောင်စီဒီတန်တမာကြီးအရာကအန်ဂျီရှုံးနေပြီဆိုတော့အထင်ရှားပါပဲ
စစ်ကောင်စီဟာကုလသမဂ္ဂမှာလည်းမြန်မာနိုင်ငံကိုစားပြုပြောရေးဆိုခွင့်ကိုလည်းလက်လွတ်ဆုံးရှုံးထားရတာပါနိုင်ငံတကာဆက်ဆံရေးပညာရှင်တဦးဖြစ်တဲ့ဒေါက်တာရင်မျိုးသူကတော့စစ်ကောင်စီဟာအခုအခြေအနေမျိုးမှာဖိအားတွေကြုံတွေ့နိုင်တာမှန်ပေမဲ့လက်ရှိမှာမြန်မာနိုင်ငံဟာအမေရိကန်အပါအဝင်နိုင်ငံပေါင်း80နဲ့တန်တမာဆက်ဆံရေးရှိနေစေဖြစ်တယ်လို့တန်ယုံတွေလည်းအပြန်အလှန်ထားရှိစေဖြစ်တဲ့အတွက်နိုင်ငံတကာနဲ့တန်တမာဆက်ဆံရေးမှာကြာရှုံးတယ်လို့ယရိပြတ်ပြောလို့မရဘူးလို့ဆိုပါတယ
်။ EU ဒီလိုမျိုးကိုဒါအာဆီယံအာ US Summit မှာဒီမှာနိုင်ငံရဲ့ဥက္ကဋ္ဌရှဲကဥက္ကဋ္ဌပေါ့နော်ဒီကိန်းဆိုင်ပေါ့နော်။ဆိုင်ကဒါတင်းများချင်းတော်ဒီဥက္ကဋ္ဌကတော်တော်လေးလောက်ရှိပါတယ်ရှင်။ဒီလိုမျိုးကလည်း US နဲ့ United States ကောင်းတယ်နော်။ US နဲ့ဒီကိန်းကိုခေါင်းကြည့်အောင်ရှင်။ဟုတ်ပြီ။ဒီမှာနေတယ်ပေါ့နော်။ဒါကတော့ကျွန်တော်ကဟိုပေါ့နော်ဟိုကျောက်ပြောင်းဆုံးဇမန်လို့ကြည့်ရှင်နော်။တန်တမာကြီးစာချုပ်ကမကြားတယ်မှာဒီမှာကြာပါမယ်တို့လေး။ဒီမှာနေရင်ကဒီတန်ရင်းဒီတင်းသွားနေတယ်ဒီမှာအရင်ရှိတယ်။ဒီချိန်ကြီးကကျွန်တော်တို့ဒီတန်ရင်းမှာဒီတင်းသွားတာဖြစ်တယ်ဒီလိုတဲ့ကြေလျော်တာမျိုးပုံပြီးရှင်လို့ကြားတော့လေ
။ဒေါက်တာမြင့်သိန်းကတော့တချို့နိုင်ငံတွေကမြန်မာနိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံတွေမဟုတ်တဲ့အတွက်သူ့အနေနဲ့ဒါကိုလက်မခံဘူးလို့ပြောပါတယ်။
အဲဒီနိုင်ငံတကာတန်တမာရေးအောင်မြင်ချင်တာရဖွင့်ထားတဲ့တန်တမာဆက်သွယ်မှုရှိနေတာကိုဒီတန်တမာရေးအောင်မြင်မှုရှိနေသေးတယ်လို့တော့ယတိပြတ်ပြောလို့မရဘူးပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဒီအဲသူရဲ့မိဖက်တီဖြစ်တဲ့တရုတ်နဲ့ရုရှားတို့ရဲ့တန်ယုံတွေရှိနေခဲ့ပေမဲ့လည်းအမေရိကန်ရဲ့အဲဒီတန်ယုံဟောပေါ့နော်ရှိနေသေးဖြစ်တယ်လည်းပဲအခြေအနေဒီကတော့ပြင်ရင်အခြေအနေလေးပြောင်းသွားနိုင်တယ်အဲဒီစတင်ချက်ပြမှုကိုတော့ကျွန်တော်တို့ဒီကြီးမောမတွေ့လိုက်ရပြီဆိုတော့ပေါ့နော်ဒီအနှစ်သာရအဖြစ်တော့ဒီကမ္ဘာဒီသတိအင်အားကြီးနိုင်ငံတွေဥဆောင်နိုင်ငံတွေတွေကနေမှဒီတန်တမာရေးရှော့ချမှုလို့ဒီပြောပြောလာပါတယ်
တရုတ်နဲ့ရုရှားကတော့စစ်ကောင်စီအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံအရေးမှာနှုတ်ဆက်နေပေမဲ့စီးပွားရေးစီးရေးအရာတော့နောက်ွယ်ကနေပံ့ပိုးမှုတွေရှိနေတယ်လို့လေ့လာသူတွေကထောက်ပြကြပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးဆက်ဖူဒင်အဗ်ဒူလာကတော့မြန်မာစစ်ကောင်စီကိုအတိမတ်မပြုကြောင်းနဲ့အတိုက်ခံကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအရွေးကောက်ခံအစိုးရဖြစ်နေအတိမတ်ပြုဖို့လိုအပ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားတာပါ။